ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်နဲ့ဖဲခုံမြို့နယ်တွေမှာရှိတဲ့ထောင်ကနန်းလောက်ရှိတဲ့စစ်ပီးဒုက္ခသည်တွေဟာတောတောင်တွေထဲမှာခိုးလုံနေထိုင်နေကြရပါတယ်ရာသီဥတုကတော်တော်လေးကိုအေးနေတာကြောင့်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်ဒီကြောင့်ရန်ကုန်ကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင
်မိုးပြဲမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားစစ်ရေးတင်းမာနေဆဲဖြစ်ပြီးမိုးပြဲမြို့အစောစစ်တော်ရရောက်ခွဲပမာစစ်တပ်ဘက်ကတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်အိနာတဝိုက်ကလက်နက်ကြီးလက်နက်ငယ်တန်းတွေလည်းမကြာကြားနေရတယ်လို့ဆိုပါတယ်စစ်ပြေးဒုက္ခသည်တွေဟာမိုးပြဲမြို့နယ်ထဲမှာတင်းရှောင်နေသူတွေရှိသလိုတောတောင်တွေထဲခိုးလုံနေရသူတွေလည်းတော်တော်များများကိုရှိနေပါတယ်။စောင်းရသည်ဝင်လာတာနဲ့အများတောတောင်ထဲမှာအအေးတန်ကြောင်အကူအညီတွေပိုလိုအပ်လာတယ်လို့လည်းစစ်ပြေးရှောင်တူကပြောပါဗျ။တောင
်ပြောတော့ပြရပါမယ်ရှိတယ်တချို့ကတော်တော်မြို့ထဲမှာရှိတယ်။ဒီမှာလည်းတောင်ပါတစ်ချက်မင်းရဲ့တောင်ရဲ့တော့ခိုးခါကျတော့ပါအေးတယ်အဲတောင်မှာခါကျတော့အများအားဖြင့်လူဖယ်လို့အဲ့ဒီတောင်လို့မနောက်ကြတော့ခလေးငယ်လေးများလေးပါသူဆောင်ဆက်မှာဆက်နေနေအခုကတောင်ရည်ဒီဆိုအဲ့ဒီနာပြီးကြောင်းဆိုတာများလေ
းအလားတူဖဲခုံမြို့နယ်အရှိချမ်းကစစ်ပြေးဒုက္ခတွေတွေလည်းကျေးရွာတချို့ကအခုချိန်ထိနေရမပြတ်နိုင်ကြသေးပါဘူး
ရတဲ့နာဆိုင်ထဲဆားတဲ့နေနေရှိတာနဲ့တချို့ကရောဘာကိုပြန်ရည်တာတချို့ကရောမပြန်ရည်တာလည်းရှိသေးတယ်မပြန်ရည်တဲ့ဆိုတော့ပုံတော့ရှိသေးတယ်ပြန်ရည်တာပုံတော့လည်းရှိသေးတယ်ရှိသေးတော့ဖက်လက်ထုံးတို့ကဖူးတို့ဆက်မရှိတဲ့ညာကုန်တာတို့ဆက်တော့
ရတဲ့ဥဒုအပြောင်းလဲကြောင်းခလေးတငယ်အပါဝင်တော်တော်များများကျမ်းမာရေးထိခိုက်လာနေကြတယ်လို့ဒေသခံကဆိုပါတယ
်ခုနေနဲ့ဒီချောင်ရတာတစ်ခဲမိုးမကောင်းတာတစ်ခဲရှင်တယ်လေကုံဆိုင်ရတောင်ရလုံးလေကုံမကောင်းကောင်းမပေါ့ဆိုပြောရတဲ့ဆိုမှဒံကြရသားတောင်းနေလေခက်ခဲတဲ့အထူးတစ်ဖြစ်ချမ်းမရင်းဆိုလေအခုချမ်းမိုင်းလေဖြေးသွားဝင်ရတာလေခက်ခဲတာလောင်းချောင်းဒီနာစီချောင်းနဲ့ခက်ခဲတာအဲ့ဒါကြောင့်နေလာလေမျိုးမျိုးဒုက္ခရမြင်တယ်လေဒီချောင်းကြီးကတော့တချို့ကဝန်ချောင်းဝန်ပြက်လက်ချီတယ်ငါချတော့ကြွေးမျိုးလက်ချီတယ်လေအခုနာဖီဆောင်သူဖြစ်နေအုံးလိုက်ပြီးလိုက်နေဖြစ်တယ်လေတော့တောင်းမှနေရလို့ညလည်းဖြစ်မဖြစ်ဝရနဲ့ထိတ်ခဲနေတယ်ပေါ့
စီရီအစီအနေတွေကြောင့်ဒေသခံတွေဟာဘေးလွရာကိုပြေးရှောင်လိုက်ဒေသတည်ငြိမ်ရင်နေရပြန်လိုက်နဲ့အလုတ်ကိုင်းတွေလည်းဖြောင်ဖြောင်တန်တန်မလုံနိုင်ကြပါဘူးအချိန်ကြာလာတာနဲ့အမျှစားရည်တောင်ရည်တွေကျန်းမာရေးတွေစသဖြင့်အခက်အခဲမျိုးစုံကြုံတွေ့လာကြရသလိုပြည်တွင်းပြည်ပအကူအညီမျိုးတွေလည်းမရရှိဘဲဖြစ်နေကြပါသည်မြန်မာနိုင်ငံတွင်းစစ်ပြေးဒုက္ခသည်တွေအပါအဝင်ပြည်တွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်အာဆီယံအပါအဝင်နိုင်ငံတကာကကြိုးပမ်းနေပေမဲ့လည်းအခုချိန်ထိထိထိရောက်ရောက်မဆောင်ရွက်နိုင်သေးပါဘူးကုလဌာနအဖွဲ့အစည်းတချို့ကကုညီရာတွေရှိပေမဲ့လည်းတကယ်ဒုက္ခတွေ့နေတဲ့သူတွေစီရောက်ရှိနိုင်လောက်တဲ့အခြေအနေမျိုးမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင်